ရခိုင်ပြည်နယ်ဘူတိတောင်ကူတာပြင်ရွာမှာလူသေးအလောင်းတွေကိုနော်ကျင်ကားချင်းနဲ့မြုပ်ထားတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့သတင်းမှားတယ်ဆိုပြီးတော့ AP သတင်းဌာနကိုပြည်နယ်အစိုးရကတရားစွဲဖို့အတွက်စီစဉ်နေပါတယ်ဆိုတော့အခုလိုသတင်းဌာနတစ်ခုကိုအစိုးရကတရားစွဲမှနဲ့ပတ်သက်ပြီးတော့အရင်ဆုံးသတင်းမီဒီယာကောင်စီရဲ့သုံးသပ်ချက်လေးလည်းသိချင်ပါတယ်ရှင်ဟုတ်ကဲ့
ဟိုတရားစွဲတာတော့ဒါတော့ဟိုအစိုးရမှလည်းအခွင့်အရေးတော့ရှိပါတယ်ဒါပေမဲ့ဖြစ်ဖြစ်ခဲ့တယ်မဖြစ်ဖြစ်ခဲ့ဘူးဆိုတာကိုတက်တည်ပြဖို့မီဒီယာတွေကိုတွောင်းဝင်ပြပြီးတော့ရေးခွင့်ပေးလိုက်တဲ့နီလန်ပို့ပြီးတော့ဟိုအစိုးရပြက်နေနဲ့ပို့ပြီးထိရောက်တယ်ပို့ပြီးတော့လည်းတိတ်ခါရောနာမည်ရောမထိကြိုက်ပဲနဲ့တကယ်ဖြစ်စဉ်ကိုမီဒီယာတွေကရေးသားခြင်းနဲ့ဒီဟာကိုခြေပပီးသားဖြစ်သွားမယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ဒီတွားခွင့်မပေးတာတွေကရောဘာကြောင့်လို့အမြင့်ကျော်သုံးသပ်ပါလဲရှင
်ဟောဒီကုလသမဂ္ဂတို့နိုင်ငံတကာအဖွဲ့အစည်းတို့ကိုတော့တိုးရအနေနဲ့ကသူတို့ရဲ့ချုပ်ချာအာဏာကိုပုံပဲ့တယ်ထိပါတယ်ဆိုတဲ့ဟာမျိုးယူဆချက်မျိုးရှိတယ်အဲ့ဒီယူဆမျိုးကတစ်ခါလေလူလူတွေမှာတချို့ကတော့အဲ့ဒီဟာမျိုးကိုဟိုပြည်ပြည်ဝါထောက်ခံမျိုးတွေရှိနေကြတယ်ဒါပေမဲ့တကယ်တမ်းကြရင်တော့ကျွန်တော်မြင်တော့ကိုတကယ်ဘာမှအဖြစ်အပျက်တွေမရှိဘူးဆိုတာကိုယ့်ဘက်မှာအပြစ်ကင်းကြောင်းဆိုတဲ့ဟာမျိုးဒီဟာမျိုးကလည်းပြဖို့လိုတယ်လို့ထင်တယ်သူရတို့တချို့တော့ဟိုအမြင်နည်းနည်းလေးဆုံးရောက်တဲ့လူတွေကိုနိုင်ကွာမီဒီယာကဟိုပုံဖြတ်တယ်ဆိုတဲ့ဟာမျိုးမီဒီယာပေါ်မှာအဆိုးမြင်တဲ့ဟာမျိုးတွေရှိလာတာတော့အဲ့ဒါတော့ဘာမှမကြဘူးလို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ဆိုသတင်းတွေကိုလွတ်လပ်စွာရေးခွင့်မရှိတာသတင်းအရေးမြင့်ရှိတဲ့နေရာတွေကိုသတင်းသမားတွေလွတ်လပ်လပ်သွားပြီးတော့ဟလာဒီမေးမြန်းပြီးတော့ရေးသားခွင့်မရှိတဲ့အခြေအနေတွေဟာသတင်းမှန်ရရှိရေးအတွက်ဘလောက်ထိထိခိုက်တယ်လို့ဦးမြင့်ကျော်သုံးသပ်နိုင်မလဲရှင်ဟုတ်ကဲ
့အဲ့ဒီလိုသတင်းတွေရေးခွင့်မရှိတယ်သွားခွင့်မရှိဘူးရေးခွင့်မရှိဘူးပေါ့နော်ဒီချို့ချက်လက်ရရင်တော့မှပဲရေးဖို့ကိုချင့်ငိမ့်နေရတယ်ဝန်လေးနေရတယ်အဲ့လိုဟာတွေကပြဿနာကိုအမျိုးမျိုးသောပုံပေါ်ကျင်တဲ့အင်အားစုတွေအတွက်အခွင့်တာတယ်လို့ဖြစ်တယ်နောက်တစ်ခုကဒီပြဿနာကိုဖြေရှင်းဖို့ဟာမှာလဲပုံပြီးခက်ခဲလိမ့်မယ်အဖြေရဖို့မလွယ်ဘူးလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့နောက်တစ်ခုကလည်းနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဖန်ထားတဲ့ directors ကသတင်းသမားနှစ်ယောက်ကိုလွှတ်ပေးဖို့ဆိုပြီးတော့ကုလသမဂ္ဂအပါအဝင်ကမ္ဘာနိုင်ငံတွေသတင်းလွတ်လပ်ခွင့်အဖွဲ့ကြီးတွေကလည်းတောင်းဆိုနေပါတယ်ဦးမြင့်ကျော်တို့သတင်းမီဒီယာကောင်စီဘယ်လိုသုံးသပ်ပါလဲရှင်ဒါဟာသတင်းမြန်မာနိုင်ငံသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်သတင်းမီဒီယာလွတ်လပ်ခွင့်တို့ဘယ်လောက်ထိထိခိုက်တယ်လို့ရောပြောနိုင်မလဲရှင်ဟုတ်ကဲ့
ကောင်စီအဖွဲ့အစည်းနေနဲ့ကတော့သူတို့သတင်းစာရှင်းလင်းပွဲအဲ့ဒါနဲ့ပတ်သက်လို့လုပ်ခဲ့ပါတယ်ဆိုတော့အဲ့ဒါကအဖွဲ့အစည်းနေနဲ့ပြောတဲ့အမြင်ပေါ့နော်ကျွန်တော်အမြင်မှာပြောမယ်ဆိုရင်တော့ဒီလိုဖန်ဆီးတဲ့ဟာကအစိုးရအတွက်ရောသတင်းမီဒီယာအတွက်ရောနစ်နာစရာလို့မြင်တော့နော်ဒီဟာအစိုးရကလည်းနိုင်ငံတကာပုံရိပ်မှာတော့ပြည်တွင်းမှာရောဒီကိစ္စကဒါရုပ်ဆိုးစရာကိစ္စကြီးအဲ့လိုပဲဒီလိုဖန်လိုက်တဲ့သတင်းမီဒီယာနယ်ပယ်မှာလည်းအကြောက်လန့်ပြီးတော့စဉ်းစားဖြစ်လာလိမ့်မယ်အဲ့ဒီဟာကလည်းမီဒီယာလောကသတင်းလွတ်လပ်ခွင့်တို့ရောဒီလူလူတွေနောက်ဆိုဒီအကြောင်းနဲ့ပတ်သက်လို့ပို့ပြီးတော့ထက်ထက်ဝင်သိဖို့အခွင့်အရေးရောပို့ပြီးနေတော့လိမ့်မယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့အခုဒီပြည်တွင်းသတင်းမီဒီယာတွေအနေနဲ့ရခိုင်ပြည်နယ်သတင်းအပအဝင်အနောက်ဘက်ငင်းချမ်းရေးနဲ့ဆိုင်တဲ့သတင်းတွေတခါလက်နက်ကင်အဖွဲ့အစည်းနဲ့ဆိုင်တဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ရေးသားကြမယ်ဆိုရင်ဘလောက်အထိတာဝန်ယူမှုတာဝန်ခံမှုရှိဖို့လိုပြီးလို့ပြောလို့ရမလဲရှင်ဥမာသတင်းသမားတွေရဲ့လုံခြုံရေးနဲ့ပတ်သက်လို့ရောဦးမြင့်ကျော်တို့ဘယ်လိုသုံးသပ်ပါလဲရှင်ဟုတ်ကဲ့
အဲ့ဒီလက်နက်ကင်ပြည်သူခါတွေဟလာဒီလက်နက်ကင်တိုင်းသားလက်နက်ကင်ဖွဲ့စည်းတွေနဲ့ပတ်သက်လို့ရေးသားရင်ချက်လက်မှတ်ကန်ဖို့အရန်သတိထားရတယ်။တစ်ဖက်မှာလည်းဆက်သွယ်မေးမြန်းအတည်ပြုဖို့အခက်အခဲတွေကရှိနေတာဆိုတော့မှန်နေရင်တော့ကိစ္စမရှိဘူးပေါ့နော်။ဒါပေမဲ့တစ်ခါလေးဆက်ကပြောတဲ့ချက်လက်ကဟိုတမင်တကာရည်ရွယ်ပြီးမီဒီယာအသုံးချတာတော့လည်းကောင်းအကြောင်းတစ်စုံတစ်ခုကြောင့်မှားသွားရင်တော့အဲ့ဒီဆံမျိုးမှာတောင်းမှန်ခိုင်းမယ်ပေါ့နော်။တောင်းမှန်ခိုင်းလို့မရရင်တရားစွဲမယ်လို့နောက်အချို့ကိစ္စတွေမှာဖန်ဆီးခံရတဲ့ဟာမျိုးတွေဖြစ်လာတယ်နိုင်နေမှာနော်ဖြစ်လာတဲ့ကိစ္စတွေလည်းပြီးခဲ့တဲ့2019တည်းမှာရှိခဲ့တယ်ဆိုတော့အဲ့ဒီဟာတွေကသတင်းသမားတွေအတွက်အရန်ကိုဟိုခွက်ကိုမှောက်ထားပြီးတော့အထဲမှာဟိုဘာရှိတယ်ဆိုတဲ့ဟာမျိုးကိုမှန်းဆခိုင်းတယ်လို့မျိုးရှိတယ်ဟိုတစ်ခါလေးမှဒီဘက်ချက်လိုက်ရတယ်တီးပြူတဲ့ခါမှာဟုတ်တယ်မဟုတ်ဘူးအဲ့လိုအတီးပြူတာငင်းဆန်တာအဲ့ဒါမျိုးလည်းမလုပ်တဲ့ဖြစ်ဘာမှဆက်သွယ်လို့မရတဲ့ဟာကဒီပြိပခါနေတဲ့ပတ်သက်ရင်အရန်ကိုအနေမြားတဲ့အနေအထားမျိုးဒါကြောင့်ဒီချုပ်မီဒီယာတွေကလည်းအဲ့ဒါမျိုးမရေးဘဲနဲ့လက်ချောင်ပြီးတော့နေလိုက်ကြတဲ့သဘောမျိုးတွေလည်းရှိလာတာတော်တော်လေးကိုဟိုရင်နှုတ်လက္ခဏာဆောင်နေတဲ့ဟာလို့ကျွန်တော်ထင်ပါတ
ယ်။ဟုတ်ကဲ့ NLD အစိုးရလက်ထက်မှာသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေပေါ်ဘယ်လိုမြင်ပါလဲရှင်ဟုတ်ကဲ
့။ဝင်ဒီ NLD အစိုးရလက်ထက်မှာတော့သိမ့်သိမ့်အစိုးရလက်ထက်နဲ့ရှင်သိမ့်သိမ့်အစိုးရလက်ထက်မှာတော့တိုးတက်မှုတွေရခဲ့တယ်ဆိုတာလေ။ဟိုအစိုးရကနေမြန်မြန်ဆန်ဆန်ပြောင်းလဲလာတဲ့သတင်းစာတွေထုတ်ခွင့်ပြတဲ့အဲ့မတိုင်ခင်မှာဟိုစာပေစီးစစ်ရေးဖြစ်တဲ့ဆိုတော့အဲ့ဒီမှာတော်တော်လေးအမှတ်တွေတက်ခဲ့တယ်ဒါပေမဲ့ NLD ဆိုရကနောက်တစ်ဆင့်ကိုတည်ဆောင်နိုင်ဖို့ကသတင်းမီဒီယာလောကကို ကျွန်တော်ထင်တယ်သိသိချာချာနားမလည်ဘူးနောက်ဆိုတော့နားမလည်တော့လက်တီရှူရတာပေါ့နော်ဆိုတော့ဒီသတင်းမီဒီယာဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေမှာသိုးရရဲ့အခန်းကဏ္ဍတွေအော်အဲ့ဒီအပိုင်းတွေမှာတော်တော်လေးအားနေတဲ့စိတ်ဝင်စားခဲ့လို့ထင်တယ်အဲ့ဒီပုံမှန်မှဒီအခုရခိုင်ရေခင်းဖြစ်လာတော့ဟိုမီဒီယာကိုကော်မရန်သူတို့မီဒီယာကိုပို့ပြီးတော့မနှစ်မြို့တဲ့ဟာမျိုးဖြစ်လာတာတော့ဒီဟာကဟိုမကောင်းတဲ့အကျိုးသက်ရောက်မှုမကောင်းတဲ့အကျိုးဆက်ပေါ့နော်ဟိုဘယ်လိုခေါ်လဲနားမှုအားနေကြတဲ့ဟာပေါ့ပြင်ကိုမီဒီယာအခုလိုတရားစွဲမယ်ဆိုတဲ့ကိစ္စမျိုးတွေပေါ်လာရင်တော့ဟိုမီဒီယာလွတ်လပ်ခွင့်ကိုပါဖိပါဒီလေဆိုတဲ့အမြင်မျိုးတွေထပ်ပြီးတော့ထွက်လာမှာပေါ့နော်နိုင်ငံတကာမှာ
ဟုတ်ကဲ့ဦးမြင့်ကျော်အခုလိုဖြည့်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်